ဒီလုံးအပြည့်အခရစေးသဘောတူချက် NCA ကိုလက်မှတ်ထိုးခဲ့တာ၃နှစ်ကျော်လာပြီး27ရာစုပင်လုံညီလာခံကျင်းပတာ၃ချိန်ရှိပါပြီ။ဒါပေမဲ့လုံနီးလုံထုံးတွေမှာအချိန်ကုန်နေတာမို့တင်သားမြင်သားတဲ့တိုးတက်မှုမရရှိသေးဘူးလို့ရံပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါသေးတယ်။KNU ကောင်းဆောင်ဗိုလ်ချုပ်ကြီးစောမူတူစေဖို့ကတော့ငင်းချင်ရင်ဖြစ်စဉ်လမ်းကြောင်းတင်းဆောင်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါတယ်။တပြည်လုံးအပြည့်ရသဘောတူချက် NCA ကိုဦးသိန်းစင်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာဆစ်စင်ရေးအရှင်အဟုန်မြင့်တက်လာလို့စစ်ပြေးဒုက္ခတွေတိုးပွားနေပါလေ NCA အပြည့်ရစာချုပ်ရဲ့နောက်ဆက်တွဲအဖြစ်ပထမအကြိမ်မြောက်ပြည်ထောင်စုငင်းရဲညီလာခံကိုဦးသိန်းစင်အစိုးရဆင်းမပေးမီ2016ဇန်နဝါရီလမှာကျင်းပပါတယ်ဒါပေမဲ့ဒီညီလာခံဟာအထင်မှသဘောတာဖြစ်ပြီးတကယ့်ညီလာခံကို NLD အစိုးရကကျင်းပမယ်လို့ဆိုပါတယ
်နောက်တော့မကြပါဘူး2016ဩဂုတ်လမှာဒုတိယပြည်ထောင်စုငင်းရဲညီလာခံကို27ရာစုပင်လုံညီလာခံအမည်နဲ့ NLD အစိုးရကကျင်းပပါတယ်ပထမပင်လုံညီလာခံမှာပါတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကစစ်စင်ရေးလုပ်နေတော့27ရာစုပင်လုံအမည်သုံးတဲ့ကိစ္စကိုတိုင်းသားဘက်ကဗဝင်မကြကြပါဘူး1948ပင်လုံစာချုပ်ပါဂရီကဝုအပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာခံကိုပင်လုံတစိ့တက်တဲ့ကိစ္စကိုတိုင်းသားခေါင်းဆောင်တွေကစိုးရိမ်ပူပန်ကြတယ်လို့ TransnationalInstitute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်ဆိုတဲ့49မျက်နှာစာတမ်းမှာဖော်ပြပါရယ်27ရာစုပင်လုံညီလာခံဟာ2008အခြေခံဥပဒေအတိုင်းတမ်ဘရော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းသားကိုယ်စားလှယ်တွေကသုံးသပ်ကြတာကိုလည်းပင်လုံအလွန်စာတမ်းမှာဖော်ပြထားပါရယ
်ဦးသိန်းစင်အစိုးရကဖွဲ့စည်းခဲ့တဲ့ဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းရဲရေးဗဟိုဌာန MPC မြန်မာ Peace Center ကိုအမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းရဲရေးဗဟိုဌာန NRPC နဲ့အစားထိုးလိုက်ပါတယ်။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုငင်းရဲရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးလိုက်ပါတယ်။အပြည့်အခရရဆွဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်တာဟာငင်းရဲရေးလုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိုထိခိုက်စေတယ်လို့ Transnational Institute ကဆိုပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်ရွယ်ချက်ကိုတန်တရားမရှိကြပေမဲ့ NRPC ဌာနသစ်မှာအတွေ့အကြုံနဲ့ဝန်တန်းအားနည်းနေပါသေးတယ
်။အထက်အောက်အာဏာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလွတ်တဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးယိုယွင်းပျက်စီးလာရတယ်လို့ပင်လုံအလွန်စာတမ်းမှာဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ဟာတက်မတော်နဲ့ဆက်ဆံရေးအစဉ်ပြေဖို့ကိုသာအဓိကထားနေတယ်လို့တိုင်းရင်းသားတွေဘက်ကမြင်ပါတယ်။ဝန်ကြီးဟောင်းဦးအောင်မင်းကတော့ NLD အစိုးရရဲ့အားနည်းချက်၃ခုကို7 day သတင်းစာနဲ့2008စက်တင်ဘာ9ရက်နေ့ကတွေးဆုံမေးမြန်းစဉ်ထောက်ပြသွားပါတယ်။ NLD အစိုးရမှ Peace Policy အကောင့်ထဲပေါ်တဲ့အဖွဲ့နဲ့လုပ်ငန်းအဖွဲ့စတာတွေမရှိတာကိုထောက်ပြပါတယ်။သမ္မတဦးစီးတဲ့ငင်းငန်းရေးကော်မတီဒုသမ္မတဦးစီးတဲ့ကော်မတီနဲ့ဦးအောင်မင်းဦးစီးတဲ့ MPC ငင်းငန်းရေးဗဟိုဌာနစတဲ့စင်ကဲတာဝန်ယူတာမျိုး NLD မှာမရှိသေးဘူးလို့ဆိုပါတယ
်ဒေါ်စစုကြီးဟာအပေါ်ကအမိန်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းဆင်းတဲ့အခါလဲဆင်းပါလေအောက်ကိုဆင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းချက်ပဲလို့ဆိုပါတယ်နိုင်ငံခြားရေးဝန်ကြီးတာဝန်လဲယူထားတဲ့ဒေါ်စုဟာအင်မတန်အလုပ်များပါတယ်ငင်းချမ်းရေးအလုပ်ကိုအချိန်တိတ်မပေးနိုင်တာမို့ဒေါ်စုစကားမှားသွားရင်ကဲမဲ့သူမရှိဘူးလို့ဦးအောင်မင်းကရှင်းပြပါတယ် NLD မှာစင်ငယ်တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တွေဖို့အခက်အခဲရှိတယ်လို့ဆိုပါတယ် MPC လုံငန်းအဖွဲ့မလို့ဟာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်88မျိုးဆက်တွေဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မြင့်စတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုံငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့ NLD မှာမရှိဘူးလို့ဦးအောင်မင်းကဆိုပါတယ်နောက်ပြီးတော့ငင်းရဲကိစ္စမှာဆောင်ရွက်သူပလေယာမပြောင်းဖို့လိုတယ်လို့ဆိုပါတယ်အခုဖြစ်နေတာကတမတော်နဲ့တိုင်းရင်သားလက်နက်ကင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိဇက်တိုက်လှုပ်လာသူတွေဖြစ်ပြီး အစိုးရဘက်မှသာအပြောင်းလဲရှိတာမို့နှောင့်နှေးကြံ့ညာနေရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီတဲ့ပုံပြီးကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်မင်းကပြောသွားတာကိုမနေ့ကထုတ်တဲ့7 Day သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။